မြန်မာနိုင်ငံနဲ့ငါထောင်နေမှာဖမ်းဆီးခံထားတဲ့အကျဉ်းသား9000နီးပါးကိုပြန်လွတ်ပေးဖို့သမ္မတဦးဝင်းမြင့်ကဒီနေ့ပဲအမိန့်ထုတ်ပြန်လိုက်ပါတယ်။မြန်မာရေးရနှစ်တကူထိမ့်မှတ်ဖြစ်နေရောစာနာထောက်ထားတဲ့အနေနဲ့ပါအကျဉ်းသား6948ယောက်ကိုစီဘယ်ကန်သတ်မှတ်ချက်တွေမထားဘဲပြန်လွတ်ပေးမယ်လို့လည်းသမ္မတရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားတာပါ။ဒီနေ့လွတ်မြောက်လာသူတွေထဲမှာတော့ကချင်ပြည်နယ်ကတိုက်ပွဲတွေအတွင်းပြိမ့်မိနေတဲ့သူတွေအရေးချိုးပန်းရင်ဖမ်းဆီးခံခဲ့ကြတဲ့ကချင်တိုင်းနယ်တကြော်လျှောက်သူဦးစောချက်ဦးလွန်ဆောင်တို့ပြင်လက်နက်ကင်ဖွဲ့စည်းနေစစ်တုံးမှုနဲ့ဖမ်းဆီးခံထားတဲ့ဦးစီကောင်တို့လည်းမြကြီးနာချင်းထောင်ကပြန်လည်လွတ်မြောက်လာပါတယ်။သမ္မတရဲ့အမိန့်ချင်ရချင်မှာတော့နောက်ထပ်ကျန်နေသေးတဲ့အကျဉ်းသားတွေကလွတ်တင်လွတ်ထိုက်တဲ့သူတွေကိုစနစ်တကျစီစဉ်နေပြီးထပ်မံလွတ်ပေးဖို့စီစဉ်ထားတယ်လို့လည်းပြောဆိုထားပါ။စန်တီအနေမှာတော့လည်းအကျဉ်းသား9000ယောက်ကိုသမ္မတအမိန့်နဲ့ပြန်လွတ်ပေးခဲ့ပေမဲ့ဖမ်းဆီးခံထားတဲ့တကြွလွှတ်ရှားသူတွေနိုင်ငံရေးအကျဉ်းသားတွေပါမလာတဲ့အတွက်စိတ်ပြက်လက်ပြက်ဖြစ်ခဲ့ကြပါတယ်။အကျဉ်းသားတွေပြန်လွတ်ပေးနေတဲ့အချိန်မှာပဲသတင်းမီဒီယာသမားတွေတကြွလွှတ်ရှားသူတွေကိုဖမ်းဆီးရေးရမှုတွေတိုးလာနေတဲ့အပေါ်မှာလည်းကုလသမဂ္ဂအပါအဝင်နိုင်ငံတကာတိုင်ဝမ်နဲ့လူ့ခွင့်ရေးအဖွဲ့တွေကဆိုရနေပါတယ်။နိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကလည်းဒီနေ့ပဲကြီးညာချက်တစ်စောင်ထုတ်ပြန်လိုက်ပြီးလွတ်လပ်စွာထုတ်ဖော်ပြောဆိုသူတွေသတင်းမီဒီယာတွေပေါ်ဖမ်းဆီးရေးယူနေတဲ့ဥပဒေတွေကိုအမြန်ဆုံးဖျက်ဆီးမှုလဲတိုက်တွန်းထားပါတယ်။